စစ်ရာဇဝတ်မှုကျူးလွန်ခဲ့သူအမေရိကန်စစ်သား၃ကိုတမနာရဲ့လူငိမ့်ချမ်းသာခွင့်အမိန့်နဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ပြုခဲ့တဲ့အတွက်စိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါရယ်စစ်ရာဇဝတ်မှုကျူးလွန်ရင်ကင်းလွတ်ခွင့်မပေးတဲ့ပြစ်ဒဏ်ကြခံရမှသာဖြစ်တယ်လို့ကုလသမဂ္ဂကပြောကြောင်း VOA သတင်းတောက် Lisa Shelley သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
ကုလသမဂ္ဂရရှိတွေကတော့ဒီစစ်ရာဇဝတ်မှုသုံးမှုမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုဆွဆွရွရွချိုးဖောက်တာတွေပါဝင်နေတယ်လို့ပြောပါရယ်ဒီလိုကျူးလွန်မှုတွေအထက်အယသအုပ်စုတစုကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ဖမ်းဆီးရမိခဲ့တဲ့လက်နက်ကိုင်အဖွဲ့ဝင်တူကိုအဆုံးစီရင်ခဲ့တာတွေလည်းပါတယ်လို့ဆိုပါရယ်ကုလသမဂ္ဂအဖွဲ့ကြီးရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူဘတ်ကိုဗီလ်ကစစ်ရာဇဝတ်မှုကျူးလွန်သူတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူငယ်ချမ်းသာခွင့်ပေးတာဟာကမ္ဘာတဝန်းကစစ်တပ်တွေကိုအဖြစ်အမှောက်တင်ကြတာတခုပြလိုက်တာပဲလို့ပြောပါရယ်။ဆရာဇဝဲမှုဆိုတာကအဆိုးဆုံးရာဇဝဲမှုတစ်ခုပါလို့လည်းသူက VOA ကိုပြောပါရယ်
။ That very clearly prohibited under the international conventions and Geneva conventions so on.
Geneva convention နဲ့တခြားအပြည်ပြည်ဆိုင်ရာ convention စာချုပ်တွေကဒီလိုရက်တွေကိုတားမြစ်ထားပါရယ်။နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေလည်းအလားတူပါပဲ။ဆိုးရွားတဲ့ရာဇဝဲပြမှုကျူးလွန်မှုတွေဟာသူတို့ကျူးလွန်တဲ့ပြမှုတွေအတွက်တာဝန်ရှိပါတယ်။အခုဒီကိစ္စမှာဝန်ထမ်းစရာကောင်းတာကတာဝန်ရှိတယ်လို့စီရင်ချက်ချပြီးမှပြန်လွှတ်တာပါဒီတဲကအမှုတမှုမှာအပြစ်ရှိမရှိစစ်ဆေးနေစဲမှာပဲလူငယ်ချမ်းသာခွင့်ပေးလိုက်တော့တော်တော်စိတ်အနှောက်အယှက်ဖြစ်စရာကောင်းပါတယ
်သမ္မတထရမ့်ဟာအမေရိကန်စစ်ဘက်တရားဝန်ကစီရင်ချက်ချမှတ်ထားပြီးသားအမေရိကန်စစ်သား၂ယောက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တာပါဒါပြင်စစ်ရာဇဝတ်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးခံရစဲဘိုဘူးမထရူဂိုးစတိန်ကိုလည်းပြစ်ဒဏ်ကကျဉ်းလွှတ်ခွင့်ပေးခဲ့ပါတယ်ဘဘူမက်ထရူဂိုးစိန်အမှုမှာတရားစီရင်လုပ်ငန်းစဉ်ကိုပါဖြတ်တောက်ပစ်လိုက်တာကြောင့်ပိုပြီးစိတ်ပျက်စရာကောင်းတယ်လို့ကော်ဗီကပြောပါတယ်
။ While patterns exist in international law and can properly address issues of injustice.
တရားမှုတွေကိုတင့်လျော်သလိုဖြည့်ဆည်းပေးပြီးတဲ့နောက်မှာလူငယ်ချမ်းသာခွင့်ပေးတာအပြည်ပြည်ဆိုင်ရာဥပဒေမှာရှိပါတယ်။ဒါပေမဲ့အခုကိစ္စမှာတော့ဥပဒေလုပ်ငန်းစဉ်ကိုခက်ရှင်းရှင်းပဲရှောင်ရှားဖို့စူးစမ်းခဲ့တယ်ဆိုတာတွေ့ရပါတယ
်။အခုလောစစ်ရာဇဝတ်ကောင်တွေကိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့နောက်ဆုံးဖြစ်ရပ်ကတော့ဗီယက်နမ်စစ်တုံးကဖြစ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗီလ်ကထောက်ပြသွားကြောင်းပါခင်ဗျ။